အမေရိကန်ပြည်ထောင်စုလူဝီစီယားနာပြည်နယ်နယူးအော်လင်းစ်မြို့မှာနှစ်သက်ကူနေကလူအုပ်ထဲကိုထရက်ကားနဲ့ဝင်တိုက်ပြီးတနက်နေ့ပြစ်ခတ်တိုက်ခိုက်လို့လူ10ဦးသေဆုံးပြီးတော့35ဦးကျော်ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါရယ်တိုက်ခိုက်သူအဖြစ်ယူဆရတဲ့သူကတော့ရဲတွေနဲ့အပြန်အလှန်ပြစ်ခတ်ချိန်မှာသေဆုံးသွားပါရယ်တိုက်ခိုက်တဲ့သူဟာလူတွေအစုလိုက်အပြုံလိုက်ထိခိုက်သေးသေးအောင်ဆူဆူဝါဝါလုပ်ခဲ့ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့ New Orleans ရဲအရာရှိချုပ် Ann Kirkpatrick ကပေါ်ထူးနေတဲ့ကရုပ်တံသတင်းစာရှင်းလင်းပွဲမှာပြောပါရယ် New Orleans မြို့ကလူစီကားတဲ့ Canal နဲ့ Bourbon Lansdowne French Quarter အရက်မှာပေါ်ထူးနေမနက်3:15မိနစ်လောက်မှာအခုတိုက်ခိုက်မှုဖြစ်ခဲ့တာပါသမန်းဝင်ခီးသွွားနေရာတစ်ခုဖြစ်တဲ့အဲ့ဒီနေရာမှာဘားဆိုင်တွေအများပြားရှိပြီးတော့တေဂီတာအတန်တွေနဲ့ညံနေတက်တယ်လို့နှစ်တကူအချို့ပျော်ပွဲရွှင်ပွဲတွေကိုအကြီးကျယ်လုပ်ကြတဲ့နေရာအဖြစ်လူသိများပါတယ်။တက်ခဲ့တဲ့သူဟာလူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်မှာကားတွေကထွက်လာပြီးသူ့ကိုဟန့်ကြားဖို့ကြိုးစားတဲ့ရဲအရာရှိတွေကိုတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့နောက်ရဲတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းမှာသူသေဆုံးသွားခဲ့တာဆိုပြီးတော့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်ရှင်။